မင်္ဂလာပါရှေးဆောင်နွားလားဖြောင်ဖြောင်သွားကနောက်နွားဆင်ဆိုင်ဖြောင်ဖြောင်လိုက်ဤရဲ့အဲ့ဒါကိုပြောင်းပြန်ပြန်ပြီးရှေးဆောင်နွားလားကောက်ကောက်သွားကနောက်နွားတက်တိုက်ကောက်ကောက်လိုက်ဤရဲ့ခေါင်းဆောင်တို့ရဲ့အမှုအကျင့်ခေါင်းဆောင်တို့ရဲ့ဥဆောင်မှုကိုအကြောင်းပြုပြီးနောက်လိမ်ငယ်သားတွေရဲ့အမှုအကျင့်ပြောင်းလဲတဲ့ပုံလားရပြောင်းတဲ့ပုံကိုသတိပေးထားတဲ့ဇာတ်တွေပါခေါင်းဆောင်ရဲ့အရေးပါပုံကိုညွှန်းဆိုထားတဲ့ရှေးပညာရှင်တွေရဲ့ဇာတ်လို့လည်းဆိုနိုင်ပါလိမ့်မယ်ရှေးပညာရှင်တွေကအဲ့ဒီလိုဆိုတာဟုတ်ပါပြီ။ဒီနေ့ခေတ်လူသားတွေကရောခေါင်းဆောင်နဲ့ပတ်သက်လို့ဘလို့သဘောထားရှိပါသလဲ။အဲ့ဒီမိကွန်းရဲ့အဖြေကိုပေးထားတဲ့စာအုပ်တအုပ်ဖတ်လိုက်ရပါတယ်။ရေးသူကအောင်ကျော်ဦးမဟာဝိဇာစာအုပ်အမည်ကအဓိပတိလမ်းပေါ်ရှောက်ရဲသလားတဲ့။အဓိပတိလမ်းပေါ်ရှောက်ရဲသလားလို့စာအုပ်အမည်ကမိကွန်းထုတ်လိုက်တာနဲ့စာဖတ်သူမှစဉ်းစားစရာဖြစ်လာပါပြီ။ရန်ကုန်တက္ကသိုလ်ဝင်ပေါက်ကဘွယ်နှင်းသဘင်ခမ်းမအထိရှောက်ရတဲ့လမ်းကိုအဓိပတိလမ်းရဲ့လို့ခေါ်ကြတာသိသူအများပြားရှိနိုင်တယ်မဟုတ်ပါလား။ဒီအဓိပတိလမ်းပေါ်ရှောက်ဖို့များမိကွန်းထုတ်စရာလားလို့စဉ်းစားစရာပေါ်လာတာပါ။ဒါပေမဲ့စာရေးစရာဆိုလိုတာကအဲ့ဒီအဓိပတိလမ်းမဟုတ်ပါဘူး။အဓိပတိဆိုတာကအကြီးအကဲလို့အဓိပ္ပာယ်ရှိတော့အဓိပတိလမ်းပေါ်ရှောက်ရဲသလားဆိုတာအကြီးအကဲလို့ရဲသလားခေါင်းဆောင်လို့ရဲသလားလို့စာဖက်သူကိုမိကွန်းထုတ်လိုက်တာပါ။ကံအားလျော်စွာပဲစာအုပ်ကိုမဖတ်ရသေးခင်စာရေးသူကိုတွေးဆမေးမြန်းခွင့်ရခဲ့ပါတယ်။မင်းမြန်ပြတဲ့အချက်ကအဓိပတိလမ်းပေါ်ရှောက်ရဲသလားစာအုပ်ရေးထားတဲ့အကြောင်းအရာတွေနဲ့ဆိုင်ပါတယ်။ဆရာအောင်ကျော်ဦးမဟာဝိဇာရဲ့အဖြေကတော့
ခေါင်းဆောင်တွေရဲ့ကျင့်ဝတ်ဆိုတာငယ်သားတွေကျင့်ဝတ်တဲ့ပုံပြီးတာဝန်ပုံကြည့်တယ်။တာဝန်ပုံကြည့်တဲ့အတွက်တရားကိုအဓိကအခြေခံတာဘယ်ကနေစလဲဆိုရင်ကျွန်တော်ဟူးအရင်ဒီရာဇနိတိတွေဖြည့်ရှင်ပြနေလက်ထက်ပြရာဇနိတိကျမ်းတွေဖတ်ကြည့်တယ်။အဲ့ရာဇနိတိကျမ်းတွေကနေပြီးတော့အခုနောက်ဆုံးဒါအမေရိကန်အာမေပေါ့အမေကအမေကနေကျင့်သုံးနေတဲ့ခေါင်းဆောင်မှုလေအဲ့ဒီပညာလေးအထိကျွန်တော်တခုချင်းကိုလိုက်ကြည့်လိုက်ပဲတွေ့ပြီးတော့မှရေးထားတဲ့စာပ
ါစာရေးဆရာဖြည့်တဲ့အတိုင်းပါပဲအဓိပတိလမ်းပေါ်ရှောက်ရဲသလားလို့မိကွန်းထုတ်ရင်းကခေါင်းဆောင်တဦးရဲ့အရေးချင်းတွေကိုစာအုပ်မှာဖော်ပြထားပါတယ်အမိပြောသောအဓိပတိမမပြောသောအဓိပတိဆရာများပြောသောအဓိပတိရဲ့လို့အရွယ်အလိုက်တဆင့်ပြီးတဆင့်မှတ်သားနားလည်လာရတဲ့အဓိပတိဒါမှမဟုတ်ခေါင်းဆောင်တယောက်ရဲ့အရေးသွေးတွေကိုပြထားပါတယ်။အမိပြောတဲ့အဓိပတိအပိုင်းမှာဘာသာတရားကျမ်းဂန်စာပေတွေမှာတွေ့ရတဲ့ခေါင်းဆောင်ရေးချင်းတွေကိုဖော်ပြထားပါတယ်။လောကနိတိကျမ်းတွေအထာရတ18ရက်လဲပါမင်းကျင်တရား10ပါးလဲပါဖုံးတကိုအာနုဘောအဖွင့်တွေလဲပါပါတယ်အမပြောတဲ့အဓိပတိပိုင်းမှာရှေးခေတ်မျက်မှောက်ခေတ်ပညာရေးအစိုးမိန့်တွေနဲ့ဆက်ဆက်ပြီးဦးစည်းဦးဆောင်ပုဂ္ဂိုလ်တွေရဲ့အရေးအသွေးကိုဖော်ပြပါတယ်မင်္ဂလာတရား38ဖြာတို့ရှင်မဟာရထသာရရဲ့စာတို့လိုရှေးဟောင်းစာရောနိုင်ငံရခြားစာပေအစိုးမိန့်တွေရောကိုးကားထားပါတယ်ဆရာများပြောတဲ့အဓိပတိအပိုင်းမှာတော့ပြည်ရင်းပြည်ပသမိုင်းအချက်လက်တွေကိုကိုးကားပြီးခေါင်းဆောင်ခေါင်းတွေရဲ့လက္ခဏာကိုဖော်ပြပါတယ်မိခင်ရဲ့အမရဲ့ဆရာရီရဲ့အဆူအမိန့်တွေကိုဖော်ပြပြီးနောက်ပိုင်းမှာအဓိပတိတို့ဤကျင့်စဉ်ဆိုပြီးအခန်းတစ်ခန်းဖွဲ့ထားပါတယ်ဒီအခန်းဟာစာရေးသူသတိထားမိတဲ့ခေါင်းဆောင်တဦးရဲ့အရေးသွေးတွေကျင့်စဉ်တွေကိုခြုံငုံဖော်ပြလိုက်တဲ့အခန်းပါပဲစာရေးသူနဲ့စုံစဉ်ကစာအုပ်ရေးပြတဲ့ရည်ရွယ်ချက်ကိုလည်းမေးပြပြန်ပါတယ
်အခါလေးကျတော့စာနာတတ်မှုဆိုတဲ့စကားလုံးကကျွန်တော်ရင်ထဲမှာရုပ်ရည်ပေါ်လာအဲ့တော့ခေါင်းဆောင်အပေါ်အခုအတော်များများဟိုနဲ့ရုပ်တရက်ဝေဖန်လွယ်တယ်ပြောလွယ်တယ်ဆိုလွယ်တယ်ဒီကြီးလေးတဲ့တောင်ကိုစာနာနိုင်စွာမရှိတဲ့အခါမှာတခါလေဒီလူတွေရဲ့အခက်အခဲကိုမမြင်နိုင်ဘူးမမြင်နိုင်တော့လွတ်ခနဲ့ပြောပလိုက်တယ်ဒါကျွန်တော်ကဒီလူတွေရဲ့အကြီးအထင်ကဘလို့ကြီးချင်းနေရှိမှဒီလူတွေကဒီနေရာမှာလုံးလို့ရတယ်အဲ့တော့သူကအကယ်၍ခေါင်းဆောင်လို့ချင်တယ်ဆိုရင်လည်းအာခေါင်းဆောင်ဆိုတာဒီလိုဤချင်းနေရှိမှလုံးတက်မယ်ဆိုတာလည်းပြောချင်တယ်အကယ်၍ခေါင်းဆောင်တွေကိုပြောမယ်ဆိုမယ်ဝေဖန်တော့မယ်ဆိုရင်တော့ကိုကသူ့အပေါ်မှာနားလေရသူ့တာဝန်နားလေရ
ကြားကြတဲ့အတိုင်းဆရာအောင်ကျော်ဦးရဲ့စေတနာကခေါင်းဆောင်တွေအပေါ်ချင်းချင်းချင်းချင်းနှိုင်းနှိုင်းဆဆဝေဖန်စေခြင်းနဲ့စေတနာပါသူတစ်ပါးကိုဝေဖန်တော့မယ်ဆိုရင်သူတစ်ပါးရဲ့အနေအထားကိုစိတ်စိတ်ဆင်ခြင်ပြီးမှတမာတမတ်ကြအောင်ဝေဖန်စေခြင်းနဲ့စေတနာပါဒါဖြင့်အခုမြတ်လောကမှာခေါင်းဆောင်တွေအပေါ်ဝေဖန်သုံးသပ်ပုံကိုဘယ်လိုမြင်ပါသလဲထက်စစ်မေးကြည့်တဲ့အခါမှာတော့ဆရာကဟောဒီလိုအဖြေပေးပါတယ်
ရင်တိုင်းပြောရင်ဆိုရင်လည်း ပို့ပြီးတော့မှထိန်းချောင်းနိုင်တဲ့ဟာကြီးလာတာ။ဘာဖြစ်လို့လဲဆိုတော့ရေးတဲ့လူကလည်းညံ့ဖန်တက်ရေးနိုင်တွင်းနိုင်တဲ့လူတွေလည်းကလောင်ဖွင့်ပြီးရေးတာလည်းပါလာတယ်။နောက်ကိုရေးသားတွေဒီအနေဟိုနင်းနေအပေါ်မှာကိုနားလဲသွားနဲ့ပြုပြင်မှုထိန်းချောင်းမှုနောက်အပြန်လန်ထိန်းချောင်းမှုဒါလည်းကျွန်တော်တွေ့ရပါတယ်။ပြန်လန်ထိန်းချောင်းမှုဆိုတာကလောင်ကလောင်ချင်းချင်းရေးပြီးထိန်းရတာလေ။ရှိရအောင်ဇမိုင်း
ကြာကြာတီးကြတဲ့အတိုင်းပါပဲခေါင်းဆောင်တွေအပေါ်ဒီနေ့စားပီးလောကသားတွေဝေဖန်သုံးသက်ပုံနဲ့ပတ်သက်လို့ဆရာအောင်ကျော်ဦးကကြီးနဲ့အားရနေပါတယ်ဆာရည်သူအချင်းချင်းအပြန်အလှန်ထိန်းချောင်းမှုရှိနေတယ်လို့လည်းဆိုပါတယ်ကောင်းတဲ့လက္ခဏာပါပဲဆရာအောင်ကျော်ဦးရဲ့စာအုပ်အဓိပတိတို့ဤကျင့်စဉ်အခန်းဟာခေါင်းဆောင်ကောင်းတွေရဲ့မှတ်ကြောက်တစ်မျိုးလို့ဆိုနိုင်ပါလိမ့်မယ်ခေါင်းဆောင်လုပ်ချင်သူတွေအတွေ့ရောကိုရွေးချယ်တင်မြှောက်လိုက်တဲ့ခေါင်းဆောင်ကိုမှန်မှန်ကန်ကန်ကဲပြတ်ချင်သူတွေအတွေ့ရောအသုံးတင်ပါပါရှင်စာပီးမြင့်ပြီးလူမျိုးတင်ပါစေ